ဂါဇာကမ်းမြောင်ဒေသမှာဟာမတ်စစ်သွေးကြွားတွေအပေါ်ဒီအစ္စရေးစစ်တပ်ကစစ်ဆင်မှုအတွင်းမှာအခြားသားပြည်သူတွေထိခိုက်ဒေဆုံးမှုရှိတဲ့အပေါ်မှာစိုးရိမ်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့ဒီနေ့ဆက်သွယ်စကားပြောကြဖို့ရှိနေပါတယ်ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အစားအသောက်အကူအညီတွေသွားပေးတဲ့နိုင်ငံဆောင်ကပရဟိတအကူအညီသူတွေစစ်ရေးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ပြီးတဲ့နောက်မှာအခုလိုပထမဆုံးခေါင်းဆောင်နှစ်ယောက်ဆွေးနွေးကြမှာလည်းဖြစ်ပါတယ်။ American အခြေစိုက် World Central Kitchen အဖွဲ့က American နိုင်ငံသားတယောက်အပါအဝင်ခုနှစ်ယောက်တေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုအပေါ်အင်ပတန်ဒေါသထွက်ရပြီးတော့ဝမ်းနဲ့ချေခွဲရတယ်လို့သမ္မတဘိုင်ဒန်ကဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်၊ကနေဒါ၊ဩစတြေးလျ၊ဗြိတိန်၊ပိုလန်နဲ့ပါလက်စတိုင်းပရဟိတကူညီသူတွေပါလာတဲ့ရှင်ကိုအစ္စရေးတို့ကတမင်တိုက်ခိုက်တာလို့ World Central Kitchen အဖွဲ့ကိုတီထောင်သူဟိုဇေးအန်ဒရက်စ်ကအပြစ်တင်ပါတယ်။ဒါဟာကန်ဆိုးတဲ့အမှားမဟုတ်ဘူးလို့ဒီအစ္စရေးကကရှိ12သတင်းဌာနနဲ့မေးမြန်းကမ်းမှာဟိုဇေးအန်ဒရက်စ်ကဖော်ပြပြောကြားခဲ့တာပါ။ပရဟိတရင်ကိုပြစ်ခတ်မိတာကြီးမားတဲ့အမှားဖြစ်ပြီးတော့လူသားချင်းစာနာတဲ့ကူညီသူတွေကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်မရှိဘူးလို့ Israel စစ်တပ်ကဆိုပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။ World Central Kitchen အဖွဲ့ကတော့ Israel တိုက်ခိုက်မှုအတွက် Bambalite စုံစမ်းမှုတွေလုပ်ဖို့တောင်းဆိုထားပါတယ်။တီးကြားလွတ်လပ်ပြီး Bambalite တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်သူတို့နိုင်ငံသားတွေတည်ဆုံခဲ့တဲ့နိုင်ငံတွေအနေနဲ့စုပေါင်းတိုက်တွန်းအောင်တောင်းဆိုတဲ့အကြောင်း World Central Kitchen အဖွဲ့ကဒီကနေ့ဧပြီလ4ရက်နေ့မှာထုတ်ပြန်ပြောကြားထားပါတယ်ရှင်။